နိုင်ငံအပေါ်ဖိနှိပ်မှုတွေနဲ့ချုပ်ကိုင်ထားတဲ့အာဏာရှင်လက်ထက်မှာတော့လူ့အခွင့်အရေးဆိုတဲ့စကားလုံးဟာပျောက်ကွယ်လို့နေပါဖြစ်ခဲ့ရပါပြီ။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကဏ္ဍပေါင်းစုံကိုထိန်းချုပ်မှုတွေကြောင့်လူ့အခွင့်အရေးချိုးဖောက်ခံရမှုတွေကတစ်နှစ်တည်းတစ်နှစ်ပိုလာခဲ့ပါတယ်။ဒီလိုချိုးဖောက်ခံရတဲ့စာဝတ်နေရေးအတွက်ရုန်းကန်နေရတဲ့အခြေခံလူလန်းစားအလုပ်သမားတွေလည်းအများဆုံးပါဝင်နေတာပါ။မြန်မာနိုင်ငံဟာအလို့သမားအခွင့်အရေးချိုးဖောက်ခံရတဲ့ကမ္ဘာအဆိုးဆုံး10နိုင်ငံစီးရင်မှာပါတယ်လို့အပြည်ပြည်ဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ချုပ် ITUC ရဲ့2023ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာအလို့သမားအခွင့်အရေးညွှန်ကိန်းမှာဖော်ပြထားပါတယ်။စစ်အာဏာရှင်စနစ်ကြောင့်ရုန်းကန်နေရတဲ့အလို့သမားတွေအတွက်တော့အခွင့်အရေးပြေဝါရရှိဖို့ဟာမှေးမိန်နေဆဲဖြစ်တယ်လို့မြန်မာနိုင်ငံအလင်းသစ်အလို့သမားသမဂ္ဂများအဖွဲ့ချုပ်တွတ်ဖက်ဥက္ကဋ္ဌမတ်တင်တင်ဝေကဆိုပါတယ်။
အခုနောက်ပိုင်းမှာဆိုရင်ပေါ့နော်ကျမတို့ဒါအလုသမားအခွင့်အရေးနဲ့ပတ်သက်ပြီးတော့အဲချိုးဖောက်တာတွေကအများပြားလာတယ်ရာဂိုင်နှုန်းနဲ့ပြောရင်တော့မှကျမတို့တရားအလုသမားအခွင့်အရေးအာဏာသိမ်းပြီးရဲ့နောက်ပိုင်းမှာတရားရာဂိုင်နှုန်းထိကျမတို့မြင့်တက်လာတာပေါ့နော်အခွင့်အရေးချိုးဖောက်မှုတွေဒါစက်ယုံတိုင်းစက်ယုံတိုင်းအလုသမားကြီးချိုးဖောက်နေတာချိုးဖောက်ခံနေရတယ်ပေါ့နော်အဲအဲ့ထက်မှမှကျမတို့ဒါအဲတိတိကျကျချိုးဖောက်တဲ့ဟာဆိုရင်ကျမတို့ဒါအဲလက်ရှိစက်ယုံထဲမှာရှိရဲ့လာစားအလုသမားတွေဆိုရင်အလုရှင်တွေကခိုင်လုံတဲ့အကြောင်းပြချက်ရှိပဲနဲ့အလုတ်ထုတ်တာရှိတယ်ပေါ့နော်လာစားအလုတ်သမားတွေအလုတ်ဖြုတ်ပြီးရောနှိစားအလုတ်သမားတွေကိုထပ်ပြီးခေါ်ရည်ခိုင်းနေပေါ့နော်စေုံထဲမှာအဲနှိစားအလုတ်သမားတွေကကြတော့သူတို့ကလောက်ခလာစားဘူးသူတို့ကအပြည့်ဝမပေးဘူးနည်းနည်းပေးတာပေါ့နော်အဲစေုံနိုင်တော်တော်များများကဒါအိုက်ခေါင်းစင်နေနဲ့နှိစားလာရှင်းဆိုတဲ့ခေါင်းစင်နေနှိစားအလုတ်သမားဆိုတဲ့ခေါင်းစင်နေနဲ့ပေါ့နော်ခေါ်ပြီးခိုင်းနေရရှိတယ်အလုတ်သမားတွေကလည်းပြောမှဆိုရင်အဲလုတ်သက်ကအဲလုတ်သက်ကဒီအဲမပြည့်ပေမဲ့လည်းသူတို့လောခလစာယာယီအတွက်ကိုပဲအလုသမားကြီးကလုံနေကြတာရှိ
မြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်နေပါရှိတဲ့အလုသမားအရေးအတွက်ဟာ2021စစ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ရပိုင်권ဆိုတဲ့စကားရက်ကိုဆုံရှုံခဲ့ရပါတယ်အာဏာသိမ်းမတိုင်ခင်ဆယ်စုနှစ်တခုအတွင်းမှာတော့အလုသမားရေးတက်ကြွအလှရှာသူတွေအလုသမားအဖွဲ့အစည်းတွေအနေနဲ့အလုသမားအခွင့်အရေးတွေကိုတက်ဆွမ်းသလောက်ကူညီဆောင်ရွက်တာဆန္ဒပြတောင်းဆိုတာတွေပြုလုပ်နိုင်ခဲ့ပါတယ်လက်ရှိအချိန်မှာတော့စစ်ကောင်စီရဲ့အကြောင်းအမျိုးမျိုးပြပုံမှန်ချက်ဖန်ဆီးထောင်ချမှုတွေကြောင့်နေရက်စွန့်ခွာတင်ဆောင်ခဲ့ကြရပါတယ်။အလုတ်ရှင်အလုတ်သမားနဲ့အစိုးရဆိုတဲ့တောက်တိုင်သုံးခုကြားအပြည့်အလန့်ချိတ်ဆက်လုတ်ကိုင်းနိုင်မှုအခြေအနေဟာလည်းပြတ်သုံးခဲ့တာပါ။အလုတ်သမားအခွင့်အရေးတွေကိုသိရှိထားသူတွေကရပိုင်권ကိုတောင်းဆိုရင်တော့ကျန်တဲ့အလုတ်သမားတွေကနှုတ်ဆက်နေကြတဲ့အတွေ့လုပ်ငန်းဝင်မှာအညှိုးထားခံရတာတာအဖက်တင်တယ်လို့ရန်ကုန်မြို့နယ်စက်ရုံအလုတ်သမားတူကပြောပါတယ်
ဘလို့ပြန်ပြီးတော့အလုတ်သမားတွေချိန်ရောက်တာလဲဆိုရင်အထယ်ကြီးမမီတာတို့ဟိုပြောမှဆိုရင် OD ဆက်မစင်အထယ်နဲဝါမယ် grade ကြီးကြမယ်ဆိုတော့အလုတ်သမားတွေကလည်းဒီ6နာရီလောက်ပြန်နေတယ်ဒါပေမဲ့ဟို9နာရီပေါ်တော့ဒီ9နာရီအတွက်နဲ့ပိုမထူးတော့ဘူးဆိုတဲ့ပုံစံမျိုးတွေနဲ့သူတို့အန်ဒီယေကိုတော့သူတို့မမြင်ဘူးပေါ့ဗျာတချို့ကြတော့ဟိုလုပ်ငန်းဝင်တွေမှာနဲ့စာဝန်တွေကြီးကြောင့်ဟိုအဆင်ပြေအောင်လို့ဆိုပြီးတော့လူဆက်ဆင်းရတဲ့လူတွေလည်းရှိရဲအဲ့လိုမျိုးတော့စိုက်ရုံနေရမလိမ့်တဲ့ဘက်နဲ့ဟိုအိုဒီတွေပုံမှန်ခေါ်တယ်အဟိုလမ်းစရိတ်ပေါ်ဟိုဖယ်လီကားမရှိလို့ဆိုပြီးတော့တို့ရောအဲ့လားကျွန်တော်တို့ဒီပရမပြဿနာတက်တော့ပြောထားတာရှိတဲ့အခန်းကြောင့်အဲကျွန်တော်ဒီနေ့ဘယ်လောက်ထုတ်ပြီးလဲဆိုတော့ပတ်စံတစ်ထောင်ထုတ်ပြီးတယ်ဒီမှာလို့ဒီတစ်ထောင်နဲ့ကျွန်တော်တို့ကကယ်တင်ငှားပြီးတော့ဘယ်လိုပြန်မလဲပေါ့ကျွန်တော်အဲ့လိုမန်နေဂျာကိုပြောတော့တို့ရောတဲ့စိုက်ရုံရဲ့ဒီဟိုပရမထုတ်ထားခဲ့တယ်ကြံခဲ့တဲ့2000ဟို2020လောက်က2019လောက်ကသူတို့စိုက်ုံစခွင့်တဲ့အချိန်လောက်ကထုတ်ထားတဲ့ဟိုကားကားလောက်နဲ့တွက်ပြီးတော့သူတို့ကပေးတာတဲ့ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးပြောလို့ကျွန်တော်အဲ့ပတ်စံတစ်ဆောင်တော့မယူခဲ့ဘူးထားခဲ့လိုက်တယ
်စစ်ကောင်စီဟာအာဏာသိမ်းမှုနောက်ပိုင်းအလုသမားအဖွဲ့အစည်း16ဖွဲ့ကိုမတရားအသိအဖြစ်သတ်မှတ်တာအလုသမားရေးဥဆောင်သူတွေကိုဖမ်းဆီးတာတွေကြောင့်ထိတိယောက်ျောက်အကူအညီဖို့အကန့်အသတ်တွေရှိနေတယ်လို့အလုသမားအခွင့်အရေးဆောင်ရွက်သူတွေကပြောဆိုနေကြပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံကစက်ယုံအလုံယုံ150ဝန်ကျင်ကထောင်နဲ့ချီတဲ့လုပ်သားတွေဟာအလုသမားအခွင့်အရေးချိုးဖောက်မှုမျိုးစုံကိုကြုံတွေ့ခဲ့ရတယ်လို့အလုသမားရေးဆောင်ရွက်သူတွေကဆိုပါတယ်။စာဝတ်နေရေးအပါအဝင်ဘဝရည်တည်ရေးအတွက်လောက်ခလာစားဟာလည်းလောက်ငါလောက်တဲ့အခြေအနေကိုမပိုင်ဆိုင်ခဲ့ကြပါဘူး။2018ခုနှစ်မှာတနည်းအခြေခံလောက်ခလာစားကို3600ကနေ4800အထိတိုးမြင့်ခဲ့ပါတယ်။အဲ့ဒီအချိန်ကာလတုန်းကတစ်တစ်နဲ့အနေထားဖြစ်ပေမဲ့စစ်အာဏာသိမ်းမှုအလုံးကုန်စည်နှုန်းမြင့်တက်မှုတွေကြောင့်မတော့မလမငဖြစ်လာတယ်လို့ဆိုပါတယ်။ရန်ကုန်မြို့ရဲ့စက်ရုံဝန်ထမ်းတဦးဖြစ်သူမယ်ရမင်းက
ညီမတို့အနေနဲ့ကကြတော့ဒီလဆာ
ဒီတထောင်ထပ်ပြီးတော့တိုးပေးလဲညီမတို့အတွက်ကဟိုလုံလောက်မှုကပို့ပြီးတော့မရှိတယ်လို့ဖြစ်သွားတယ်ဒီတထောင်နောက်မှာပဲဒီစက်ရုံတယုံနှစ်ယုံလောက်ပဲညီမတို့ကြားထားတာရှိသေးတယ်ညီမတို့တရှိလုံးနေရှုံဆိုလို့ရှင်တော့ကတိုးပေးတာမရှိသေးဘူးပေါ့နော်ဒီလိုတထောင်ဟိုမပေးချင်တဲ့ကိုကကိုယ်စင်းလုံးနေကအခုထပ်ပြီးတော့တိုး တက်နေတဲ့အခါကျတော့ညီမတို့အတွက်ကဒီပတ်စံတိုးပြီးလဲညီမတို့ကပို့ပြီးတော့လုံလောက်မှုမရှိရပြင်ပို့ပြီးတော့ခက်ခဲသွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီစက်ဦးနေမှာကဒီလစာဒီတထောင်ထပ်ပြီးတော့တိုးတယ်ဆိုလို့ရှိရင်ကုန်စင်းတော့ဟိုဒီတထောင်မရခင်ကိုပို့ကျော်ပြီးတော့တိုးနေတယ်လို့အဖြစ်နေတဲ့အခြေအနေပေါ့နော်ဒီလောက်ကလစာဒါစုပေါင်းတောင်းစုမယ်ဆိုလို့ရှိရင်လည်းဒါအလုပ်သမားတွေတော့အရန်ကို
ော့ဒါကျမတို့အတွက်ကိုအဆင်ပြေမယ်လို့ထင်တယ်ပေါ့နော်
ပြီးခဲ့တဲ့လပိုင်းကစပြီးတချို့စက်ရုံအလုပ်ရုံတွေမှာအလုပ်သမားတွေကိုထောက်ပံ့ကြေးတထောင်ထပ်တိုးပေးတာမျိုးတွေရှိပါတယ်။ဒါပေမဲ့တနေ့လိုအားကားတွေမှာထပ်ပေါင်းထည့်ပြီးတရားဝင်သတ်မှတ်ပေးမယ်ဆိုရင် OT အချိန်ပိုကြေးတွက်ချက်မှုမှာပို့ပေးရမှာဖြစ်တဲ့အတွက်ထောက်ပံ့ကြေးလို့သာပေးတာပါ။အနည်းဆုံးလောက်ခလာစာကိုပုံသေးမသတ်မှတ်ပဲမြင့်တက်လာမဲ့ကုန်စင်းလုံးနဲ့ကန့်ကြီးစေဖို့နှစ်နှစ်ကိုတစ်ချိန်ပြန်လည်သုံးသပ်ပြင်ဆင်ဖို့ကိုလည်းအလုပ်သမားဥပဒေမှာရေးဆွဲပြချန်ထားပါတယ်။လက်ရှိအချိန်မှာတော့တတိယအကြိမ်ပြန်လည်သုံးသပ်ရမယ့်အချိန်ကာလကိုကျော်လွန်နေပြီဖြစ်ပေမဲ့စစ်ကောင်စီအလုပ်သမားရေးဝန်ကြီးဌာနကအဲ့ဒီလုပ်ငန်းစဉ်ကိုစတင်နိုင်ခြင်းမရှိသေးပါဘူး။2023အောက်တိုဘာလမှာတော့စစ်ကောင်စီကအနှိမ်ဆုံးလောက်ခလာစာနှုတ်ထား4800ကျပ်ကိုမပြောင်းလဲပဲနောက်ထပ်အပူထောက်ပံ့ငွေ1000ကျပ်တိုးပေးမယ်လို့အမိန့်ချမှတ်ခဲ့ပါတယ်။နိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းအလုပ်သမားတယောက်ရဲ့အနေဆုံးအခကြေးငွေသတ်မှတ်ပေးမယ်ဆိုရင်မပူရှန်ရင်တော့ဖူလုံးတဲ့အနေအထားမျိုးရှိနိုင်လိမ့်မယ်လို့အလုပ်သမားအရေးလှူရှားသူတူကပြောပါတယ
်။အခုဒီကုန်စည်နှုန်းတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုမြန်မာပြည်မှာဖြစ်နေတဲ့အကျပ်တဲကတော့ဟောဖြည့်ရှင်းဖို့မလွယ်ဘူးဗျ။ဒါပေမဲ့တချို့ဟိုအရာလေးတွေကတော့ဟိုဖြည့်ရှင်းမယ်ဆိုဖြည့်ရှင်းလို့ရတယ်။ဒါကတော့ဟိုအစိုးရရဲ့ဟိုသဘောထားနဲ့ပဲဆိုင်မယ်ပေါ့နော်။ဒီနိုင်ငံတကာမှာသတ်မှတ်ထားတဲ့စံနှုန်းရှိတယ်ဗျ။လူသမားတယောက်က $3အထက်ရတဲ့နယ်လို့ဟောပြောထားတဲ့ဟာရှိတာကိုသူကသူကုန်စည်နှုန်းပဲတက်တဲ့ဒေါ်လာဈေးပဲတက်တဲ့ရွှေဈေးပဲတက်တဲ့ဒီလူသမားတွေရဲ့အနေဆုံးခကြေးငွေက $3အောက်ရောက်မနေဘူးဆိုရင်တော့ကျွန်တော်တို့ကဟိုဟိုဒီကုန်စည်နှုန်းနဲ့လာစားနဲ့အကြောင်းဖြစ်နေအခက်အခဲတွေကိုဖြေရှင်းပြီးသားဖြစ်သွားမယ်။အဲကျွန်တော်တို့မပူရှံမှုဆိုရင်တော့အမဟိုစားဖို့နေအတွက်ဟိုမပူရမပန်ရဟိုလောက်လောက်ငါငါဖြစ်သွားမယ်ဗျာ $3မပြည့်လို့ကတော့သူကသူဘလောက်တက်တက်ပေါ့နော်ဟို $2လောက်နဲ့ကတော့မစားတော့ဘူးပေါ့အဲ့တော့ကျွန်တော်တို့ကဒီပြဿနာတွေပြေးလေခြင်းနဲ့ဆိုရင်တော့ဒီအလုပ်သမားတွေရဲ့ဒီတနေ့လောက်ခလာစားကိုဟိုဒီအခြေခံပေါ့နော်ဟိုမီနီမမ်ဝေးပေါ့အဲ့ဒါကိုကျွန်တော်တို့ကဟို $3အနည်းဆုံး $3လောက်ရှာဖို့လိုတယ်
2021ကနေ2024ခုနှစ်အတွင်းစက်ရုံလုပ်သားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပါတယ်။တချို့အလုပ်သမားတွေကလစာနှုံချတွေအခွင့်အရေးတွေနဲ့ပတ်သက်လို့တောင်းဆိုကြတာတွေလည်းရှိပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒီလိုအခြေအနေတွေပါဝင်အဖက်ဖက်ကကြာစင်မှုနဲ့ပဋိပက္ခတွေကြောင့်လူငယ်တွေပြိပထွက်ခွာမှုပုံမိုများပြားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်ပြီးတဲ့နောက်နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံတွေမှာညအိတ်တန်းစီစောင့်ဆိုင်ရတဲ့အထိပြပထွက်ခွာလိုသူတွေများပြားနေတာပါကောက်ထုတ်ဆန်းအမြင့်ဆုံးအရွယ်တွေကစစ်မှုထမ်းဥပဒေရဲ့အသက်အပိုင်းအခြားထဲအကျုံးဝင်နေပြီးနိုင်ငံကိုစွန့်ခွာချိန်မှာတော့လှုပ်သားရှားပါတဲ့အခြေအနေကိုရောက်ရှိလာပါတယ်သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြန်မာ SDUM ကတာဝန်ရှိသူတူက
လက်တလုံးမှာကဒီလုံသားရှားပေါင်းမှုပြဿနာနဲ့ကြုံနေရတယ်လူသမားတွေကလည်းထွက်သွားကြတာ哦အလုံသမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအလုံသမားကဥပဒေကိုမသိရင်မသိတဲ့လောက်ချိုးဖောက်ခံရပြီးတော့ဥပဒေကိုသိရင်တော့သိတဲ့လောက်ဒီပြန်လဲတုံ့ပြန်တာတော့ဟိုဖြည့်ရှင်းတာလို့လုပ်လို့ရတာပေါ့နော်ဥပဒေမတိတဲ့အလုပ်သမားအတွက်ကတော့ဒီစက်ရုံကပြောသမျှကအမှန်ပဲလို့ထင်ပြီးတော့သူတို့အနေနဲ့ကဒီတိုင်းဟိုငြိမ်နေကြရတာပေါ့နော်အလုပ်သမားတွေရဲ့ခက်ခဲကိုဘလို့ဖြည့်ရှင်းထားဖို့ရှိလဲဆိုတော့နံပါတ်1ကကျွန်တော်တို့ဖြည့်ရှင်းလို့ရရင်ဖြည့်ရှင်းတယ်နံပါတ်2ကဖြည့်ရှင်းလို့မရဘူးဆိုရင်မှတ်တမ်းတင်တယ်ပေါ့ဒီကာလမှာလေကျွန်တော်တို့မှာလုံနိုင်စွမ်းကအကန့်အသတ်ရှိတယ် ကျွန်တော်ဘလောက်ပဲလှုပ်ချင်ချင်လှုပ်လို့ရတာရှိတယ်လို့လှုပ်လို့မရတာရှိတယ်ဥပမာ strike လောက်တာမျိုးလို့ပေါ့နော်ပြီးလို့ရှင်တဲ့ဒီစုပေါင်းတောင်းဆိုတာလို့စုပေါင်းအရေးဆိုတာတို့ကိုကျွန်တော်တို့အနေနဲ့လှုပ်လို့မရဘူးလှုပ်ခွင့်လည်းမရှိဘူးပေါ့အဲ့တော့အကန့်အသတ်တွေခြားရလှုပ်ရတာဖြစ်တဲ့အတွက်ကြောင့်မလို့လှုပ်နိုင်တဲ့လောက်ကိုတော့ကျွန်တော်တို့လှုပ်ပေးတယ်
2023မေလတရက်မှာကြာရောက်ခဲ့တယ်အလောက်သမားအနေမှာတော့ SDUM ကအနေဆုံးလောက်ခလာစားကို7000အထိတိုးမြင့်ရရှိရေးတောင်းဆိုခဲ့ပါတယ်လက်ရှိမြန်မာနိုင်ငံရဲ့တရက်ဝင်လောက်ခလာစားဖြစ်တဲ့တစ်နှစ်ကို7800အပြင်အပိုထောက်ပံ့ကြေး1000နဲ့လုပ်ငန်းရှင်တွေကနောက်ထပ် 1000 ထပ်တိုးပေးတယ်ဆိုရင်တော့တရက်စာအခြေခံစားတောက်ကုန်တွေကိုဝယ်ယူဖို့မလောက်ငှားတော့ပါဘူးပဲဆိုရပဲလုပ်ငန်းရှင်တွေကိုမှမျှော်ကိုလို့မရတော့တဲ့ဒီအချိန်မှာအခုထက်ပိုပြီးကုန်စည်နှုန်းတွေမြင့်တက်မလာဘူးကသာမြန်မာပြည်သူတွေရဲ့တက်ခုတွေတော့တောင်းဆိုတစ်ခုဖြစ်လို့နေပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ခပေးဖို့ခြားတာဖြစ်ပါတယ်